အမေရိကန်ပြည်ထောင်စုကိုဗီဇာလိမ်လည်မှုနဲ့တရားစွဲဆိုခံရပြီးတော့ဖန်စီထိန်းသိမ်းခံရပြီးတဲ့နောက်မှာအိန္ဒိယတန်တမန်အမျိုးသမီးဒါဗီယာနီခိုဘရာဂါဒီဟာအခုအိန္ဒိယနိုင်ငံကိုပြန်သွားပြီဖြစ်ပါတယ်။နယူးဒယ်လီမြို့ကအမေရိကန်တပ်ရုံးမှရှိတဲ့တန်တမန်တအုပ်ကိုပြည်နှင်တန်းပေးဖို့ဒီအိန္ဒိယဘက်ကတောင်းဆိုချက်အပြီးအမေရိကန်တန်တမန်တအုပ်ကိုဌာနေကိုပြန်ခေါ်ဖို့ရှိတယ်လို့လည်းအမေရိကန်ပြည်ထောင်စုကပြောပါတယ်။ခိုဘရာဂါဒီနဲ့အလားတူယာဒူးအဆင့်ရှိတဲ့တန်တမန်တအုပ်ကိုနယူးဒယ်လီအမေရိကန်တန်ရုံးကနေဖယ်ရှားပေးဖို့အိန္ဒိယဘက်ကတောင်းဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကဘယ်တန်တမန်ကိုဌာနေကိုပြန်ခေါ်မယ်ဆိုတာကိုတော့မသိရသေးပါဘူး။အမေရိကန်လုံခြုံရေးတွေကခိုဘရာဂါဒီကိုအဝတ်တွေချွတ်ပြီးတော့ကိုယ်ပေါ်မှာရှာဖွေမှုတွေလုပ်ခဲ့တာကြောင့်အမေရိကန်နဲ့အိန္ဒိယအစိုးရအကြားတန်တမန်ရေးတင်မာမှုတွေဖြစ်ခဲ့ရပါတယ်။ကိုဘရာခါရီကိုတန်တမန်ကင်းလွတ်ခွင့်ရုပ်သိမ်းမှုအမေရိကန်ပြည်ထောင်စုဘက်ကတောင်းဆိုခဲ့တာကိုအိန္ဒိယကပယ်ချလိုက်ပြီးတဲ့နောက်တောက်ကြနေတုန်းကပဲဒီကိုဘရာခါရီနယူးယောက်မြို့ကနေအိန္ဒိယကိုပြန်သွားခဲ့တာဖြစ်ပါတယ်ဗီဇာလိမ်လည်မှုနဲ့ဖမ်းဆီးခံရချိန်မှာကိုဘရာဂါဒီဟာနယူးယောက်မြို့မှာအိန္ဒိယလက်ထောက်ကောင်စစ်ဝင်အဖြစ်နဲ့တာဝန်ထမ်းဆောင်နေချိန်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့သူ့အပေါ်မှာဒီဆွဲချက်တင်ထားတာတွေကိုရုပ်သိမ်းသွားမှာမဟုတ်ပဲတကယ်လို့သူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုပြန်လာရင်ဒီဆွဲချက်တွေကိုပြန်ပြီးတော့ရင်ဆိုင်ရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ရှင်။